မြန်မာနိုင်ငံပေါ်ထိုင်းနိုင်ငံရဲ့အခက်ကဏ္ဍနဲ့ပတ်သက်ပြီးထိုင်းနိုင်ငံဘန်ကောက်မြို့လယ်ကချူလာလောင်ကွန်းတက္ကသိုလ်မှာဒီကနေ့မနေ့ဆွေးနွေးပွဲတရက်ကျင်းပခဲ့ကြပါတယ်။ဆွေးနွေးပွဲကိုချူလာလောင်ကွန်းတက္ကသိုလ်နိုင်ငံတကာလုံခြုံရေးနဲ့တင်းနှင်းကဗျူဟာလေ့လာရေးဌာနကဦးစီးကျင်းပခဲ့တာဖြစ်ပြီးထိုင်းအစိုးရထိပ်တန်းအရာရှိတွေနဲ့နိုင်ငံတကာကတန်တမန်တွေလည်းတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံကလူ့အခွင့်အရေးနဲ့ဒီမိုကရေစီရေးတွေကိုအထက်ကထားဆွေးနွေးခဲ့ကြတဲ့အကြောင်းဒီပွဲကိုတက်ရောက်ခဲ့တဲ့ပယက်တက္ကသိုလ်အရှိတောင်အာရှနဲ့ထိုင်းနိုင်ငံလေ့လာရေးဌာနကတိကဦးဝင်းမင်းကပြောပါတယ
်ထိုင်းပါလီမန်မှာပြုကြတော့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ဒီလူ့စင်အားချုပ်ဖောက်မှုတွေနဲ့ဒီဒီမိုကရေစီရေးရနှောင့်နှေးနေမှုတွေကိုစချက်နဲ့အဓိကထားစဉ်းစားသင့်တယ်လို့ဆွေးနွေးကြတာကိုတွေ့ရပါတယ်ဒါပေမဲ့ဒီတခြားထိုင်းကာကွယ်ဝန်ကြီးဌာနတို့ထိုင်းဒီနိုင်ငံတော်လုံခြုံရေးပေါ့နော်အမျိုးသားလုံခြုံရေးအောင်စီတို့နိုင်ငံရေးဝန်ကြီးဌာနတို့ကတော့လူ့ခွင့်နဲ့ဒီမိုကရေစီရေးအပြင်ခြားအချက်တွေသူတို့နဲ့ပထဝီဆိုင်ရာနိုင်ငံရေးပေါ့နော်ဒီနိုင်ငံကလာနေဆက်ချင်းချိတ်ဆက်နေတဲ့အတွက်နိုင်ငံမြန်မာပြည်မှာဖြစ်မဲ့ကိစ္စတွေ၊ဘင်းကိစ္စတွေ၊နေရာကြတော့ဒုက္ခတဲ့ကိစ္စတွေ၊အနေရခါဒီစီးပွားရေးကိစ္စတွေပါဝင်ပေါ့လေ။တခြားကိစ္စတွေအများကြီးကိုလည်းဆက်ပြီးစဉ်းစားဖြစ်နေပေါ့နော်။လူခွေးနဲ့ဒီမျိုးကစီဒီကြီးကအခုတော့ဖြစ်မဲ့အဲ့ဒီမှာဘယ်ဟာကိုဦးစားပေးပြီးလုပ်အောင်လဲဆိုတော့သူတို့အထက်မှာလည်းငင်းကုန်ဖြစ်လိမ့်ရှိတယ်ဆိုပြီးတော့ပြောခဲ့ကြပါလား
။ဒါအပြင်လည်းမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံအနေနဲ့ဘယ်လိုလှုပ်ဆောင်သင့်တယ်လဲဆိုတာကိုဆွေးနွေးခဲ့ကြတယ်လို့ဦးဝင်းမင်းကပြောပါတယ
်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ပြဿနာတွေနဲ့အလားအလာတွေမြန်မာနိုင်ငံမှာပြဿနာဖြစ်တိုင်းထိုင်းနိုင်ငံပေါ်မှာတုံ့ပြန်ဖျက်ဆီးမှုရှိတာတော့အားလုံးကနေလက်ခံကြရတယ်ပေါ့နော်သူထိုင်းနိုင်ငံကိုရောက်ရှိလာကြတဲ့ဒုက္ခတွေရောဒီချစ်ပြောင်းလူသမားတွေရောပေါ့ထားရအပြင်ဒီကုန်ကူးမှုအဲလိုကိစ္စမျိုးတွေကထိုင်းနိုင်ငံပေါ်မှာဆက်ရမှုရှိတယ်ဆိုတော့အားလုံးသဘောတူပြီးတော့ဆွေးနွေးခဲ့ကြတာကိုတွေ့ရပါတယ်အဲဒါပေမဲ့မြန်မာနိုင်ငံအကြောင်းလဲဖြစ်လာဖို့အပေါ်မှာတော့ပေါ့နော်တချို့ကလည်းမြန်မာနိုင်ငံရဲ့ဒီနေ့တာဖြစ်တဲ့အတွက်ပေါ့နော်ဒီမှာသူရကလွတ်တာကိုပဲဆက်ပြီးတော့စောင့်ကြည့်တယ်ဒါပေမဲ့ဒီကူညီတဲ့သဘောမျိုးအနေနဲ့ပေါ့နော်ဆိုတာဆက်ဖက်တဲ့သဘောမျိုးမဟုတ်ပဲနဲ့ဒီမှာနိုင်ငံစီဝါရေးကိုကောင်းလာအောင်လေအနေနဲ့လည်းပူပေါင်းဆောင်ရွက်ပြည်တင်တယ်ကူညီပြည်တင်တယ်အဲလိုမျိုးဖြစ်နေကြတာကိုလည်းတွေ့ရပါတယ
်မြန်မာနိုင်ငံရဲ့အရေးနဲ့ပတ်သက်ပြီးထိုင်းအစိုးရထိပ်တန်းအရာရှိကြီးတွေရဲ့ဆွေးနွေးပွဲအတွင်းမှာသဘောထားအမြင်အမျိုးမျိုးကိုတွေ့ခဲ့ရတယ်လို့ဦးဝင်းမင်းကပြောပါတယ်
ထိုင်းနိုင်ငံမှာဗားရပြပြဒီပုံမှန်လေးလေးကိုရှိလာတယ်ဆိုတော့ကဒီနိုင်ငံရေးဝန်ကြီးဌာနကအရာရှိလည်းပါတယ်လာပြီပဲဒီမှနိုင်ငံ policy ကိုလုပ်နေတဲ့ဒီထိုင်းနိုင်ငံရဲ့အစိုးရဖွဲ့စည်းတဲ့ဖြစ်တဲ့နိုင်ငံရေးဝန်ကြီးဌာနတို့ကာကွယ်ရေးဝန်ကြီးဌာနတို့နောက်တစ်ခါကျတော့နိုင်ငံတော်လွှတ်ရေးကောင်စီပေါ့နော်အဲ့ဒီကအရာရှိတွေကိုယ်တိုင်ပါတယ်နောက်တစ်ခါကျတော့အဲတန်းကိုလေ့လာနေတဲ့ဒီဖက်တိုကပညာရှင်တွေပါတယ်ဒီထိုင်းနိုင်ငံမှာရှိတဲ့ထိုင်းနိုင်ငံပါလီမန်အမတ်တူလည်းပါတယ်အဲ့ဒီခါကျတော့ဒီအမြင်တွေစုံစုံလင်လင်တို့တော့ကျွန်တော်တို့ဒီမှာနိုင်ငံပတ်သက်ပြီးတော့တွေ့ကြရပါတယ်။အဲဒီပုံမှာတော့ policy မှတ်နေတဲ့ဒီထိုင်းနိုင်ငံဆိုရဆိုင်ရာကနအဖွဲ့ကြီးတွေအားလုံးပေါ့နော်။ဘယ်လိုကူပေါင်းဆောင်ကြမလဲ။ဘယ်လိုချက်တွေကိုအဓိကအာရုံစိုက်ပြီးတော့ဥစားပင်နေတဲ့သတ်မှတ်ကြမလဲဆိုတာတော့သူတို့အငင်းပွားမှုတော့ရှိနေကြပါတယ်။အများစုကတော့ဒီစီဝါရေးအပေါ်မှာအလင်းနဲ့အစိုးရထားနေရတဲ့အနေထားကနေထိုင်းနိုင်ငံကမလွတ်မြောက်သေးဘူးလို့လည်းသုံးသပ်ပြီးတော့ဆွေးနွေးကြတာတွေ့ရပါတယ
်။ထိုင်းအစိုးရထိပ်တန်းအရာရှိကြီးတွေရဲ့ဆွေးနွေးပွဲကနေထိုင်းအစိုးရရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့မူဝါဒတွေပေါ်မှာဦးဝင်းမင်းရဲ့အမြင်ကတော့
ထိုင်းဆိုအနေနဲ့ကတော့ဒီကတော့ဒီမိုကရေစီတော့ဟိုပိုကျတယ်လို့တော့ပြောနိုင်တာပေါ့နော်အရင်ဆိုရတဲ့ဆိုလို့ရှိရင်ခုလေးစနေပွဲတွေမှာသူရကိုယ်စားလှယ်တွေတက်လာတာကိုတွေ့ရတယ်အဲဒါပေမဲ့ဒီမြန်မာနိုင်ငံရေးပေါ်မှာတော့ဟိုစတူဒီယိုကြပေါ့နော်ကြောင်းလည်းဖြစ်အောင်လောက်ကြည့်တော့သူနဲ့လုံနိုင်တဲ့အနေအထားမျိုးတော့တွေ့ရတယ်ထိုင်းနိုင်ငံရဲ့စီးပွားရေးတုံတရားမြန်မာနိုင်ငံပေါ်မိခိုနေသေးတဲ့အတွက်ဒီနိုင်ငံရဲ့ policy ချမှတ်တဲ့နေရာမှာပေါ့နော်လာဒီစီဝါရေးကိုအချက်တစ်ချက်အနေနဲ့တို့ကဟိုထည့်သွင်းပြီးတော့စဉ်းစားနေရတော့ဖြစ်တဲ့အတွက်ဒီနိုင်ငံရေး policy ပေါ်မှာခုနကဒါဒီမိုကရေစီနဲ့အပြောင်းအလဲရေးလူ့ခွင့်ရေးတွေအတွက်ကိုအဓိကအရေးကြီးဆုံးချက်အနေနဲ့ထားပြီးတော့မစဉ်းစားနိုင်သေးဘူးလို့ပြောရမှာပေါ့နော်ဒါပေမဲ့လက်ရှိဆိုတော့ခုနကပြောတဲ့ဒီအချက်တွေကိုတော့အမျှကြီးရှိအောင်လို့လွတ်ဆောင်နေတဲ့သဘောတော့ရှိပါတယ်ဒီကိစ္စတော့ဒီ ASEAN မှာလည်းထိုင်းနိုင်ငံကလည်းလောလောဆယ်မှာဥက္ကဋ္ဌဖြစ်နေတာဟိုဆက်ခါကျတော့မြန်မာနိုင်ငံရေး policy ပေါ်မှာသူ့အနေနဲ့ခါဒီ ASEAN တစ်ခုလုံးရဲ့သဘောထားကိုလည်းသိရအောင်ပေါ့နော်လို့နေရတဲ့သဘောမျိုးကိုတွေ့ရပါတယ်
ဒီဆွေးနွေးပွဲကနေထိုင်းအစိုးရရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့သဘောထားကိုရှင်းရှင်းလင်းလင်းသိလာရကြောင်းမြန်မာနိုင်ငံရဲ့အကြောင်းလဲအတွက်ထိုင်းနိုင်ငံအနေနဲ့ပြဿနာတွေကိုသိရှိပေမဲ့လည်းထိထိရောက်ရောက်ကူညီနိုင်မဲ့အလားအလာနှဲပါတာကိုတွေ့ခဲ့ရကြောင်းဦးဝင်းမင်းကပြောပါတယ်ရှင်